Republican Party ရဲ့သမ္မတလောင်း Donald Trump ဟာသူ့မိသားစုတည်ထောင်ထားတဲ့ Trump Foundation ငွေတွေကို 2008 ခုနှစ်ကစပြီးပရဟိတအတွက်တကောင်းမှမသုံးခဲ့ပဲတကြိမ်မှာသူ့လုံရဲ့အတိုင်ဆွဲထားတဲ့ပုံလူပစီကားတစ်ချက်ဝယ်ရမှာသုံးဆွဲခဲ့တယ်ဆိုတဲ့တိုင်ကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်မှာနယူးယောက်ပြည်နယ်အစိုးရကစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့ပါတယ် Trump Foundation ဟာမဖွဲ့မရမယူတဲ့လုံနေမှာစိုးရိမ်ကြောင်းနယူးယောက်ရှိနေချုပ် Eric Schneiderman ကအင်ကာနီမှာပြောကြားလိုက်တာပါ Trump တက္ကသိုလ်မှာအင်ချမ်းမီလုပ်ငန်းရင်းနှီးမြှုပ်နှံမှုဆိုင်ရာတင်တန်းတွေအတွက်ကျောင်းလာကဒေါ်လာထောင်ပေါင်းများစွာပေးပြီးတက်တဲ့ကျောင်းသားတွေစာသိမ့်မတင်ရတာမျိုးရှိနေတယ်ဆိုတဲ့ဆွဆွဲမှုတွေရှိပေမဲ့ Trump ကတော့ဒါကိုငြင်းဆိုပါတယ်မိသားစု Foundation တွေကထရမ့်မှာရောသူ့ရဲ့ပြန်ပက် Democratic Party ကသမ္မတလောင်း Hillary Clinton မှာပါရှိတာပါ Republican Party ကလည်း Mrs. Clinton ဟာသူ 2009 ခုနှစ်ကနေ 73 ခုနှစ်တည်းနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ချိန်မှာသူ့ရဲ့ Clinton Foundation ကိုလှူကြတဲ့ငွေချမ်းတာသူတွေကိုနိုင်ငံခြားရေးဌာနအရာရှိတွေစီပောက်အောင်လုပ်ပေးတယ်လို့ဆွဆွဲခဲ့ပါတယ်